စကိုင်းတိုင်းတပရင်းမြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားပဋိပက္ခဖြစ်ရာကရဲနှုတ်သေးဆုံးသွားတဲ့အတွက်ကျူးလွန်သူတွေလို့တန်တရားရှိတဲ့ကြေးရွာတွေကိုစစ်တပ်အင်အားနဲ့လာရောက်ဝိုင်းထားပြီးအထူးသဖြင့်တီတော်ကြေးရွာကိုစစ်တပ်ကဝင်ရောက်ပစ်ခတ်လူရဲချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောတဲ့အကြောင်းကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။စကိုင်းတိုင်းရွှေဘိုကရိုင်တပရင်းမြို့ပေါ်မှာအနီးဝန်းကျင်ကျေးရွာအုပ်စုခုနှစ်စုကစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြသူတွေကြာသပတေးနေ့ကဆန္ဒပြပြီးကျေးရွာကိုအပြန်ဖုတ်ထန်းတော့ရွာအနီးမှာပြိပကဖြစ်ပေါ်ရာကရဲတပ်ဖွဲ့ဝင်အုပ်တည်ဆုံးပြီးရဲစခန်းတာဝန်ခံအရာရှိကတော့ဒဏ်ရာပြင်းထန်တဲ့အတွက်စေကူတမှုခံယူနေရကြောင်းစစ်ကောင်စီကထိန်းချုပ်ထားတဲ့ MRTV သတင်းမှာအခုလိုကြေညာခဲ့ပါတယ
်။ဒေါက်ဂျီတပ်ဖွဲ့ဝင်တဲ့အုပ်မှာဒဏ်ရာပြင်းထန်စွာရရှိကနေရာမှာတည်ဆုံးခဲ့ပြီးစခန်းတာဝန်ခံအရာရှိမှာဓာတ်ဒဏ်ရာ9ချက်ကျင်းနေစာရရှိခဲ့ပြီးနေပြည်တော်တမတော်စေယုံတို့ပို့ဆောင်ကူတာပေးလျက်ရှိနေပါတယ်
။တကယ်တော့မြို့ပေါ်ကနေဆန္ဒပြပြီးပြန်လာသူတွေကိုတင်ဆောင်လာတဲ့ကားနဲ့ရဲကားတို့ချိန်မီယာကအချင်းများပြီးဆန္ဒပြလူလူကရဲတပ်ဖွဲ့ဝင်တွေကိုဓာတ်နဲ့ဝင်ခုတ်တဲ့ဖြစ်ရက်ပေါ်ပေါက်ခဲ့တာလို့အမည်မဖော်လူတဲ့မျက်မြင်တူက VOA ကိုပြောပါတယ
်။ကျွန်တော်တို့ဒီနေ့မှဆန္ဒပြပြန်လာကြရတယ်။အဲဒီရဲကားနောက်ကနိုင်လာရတဲ့တော့လာလာပြီးတော့သူကရဲကကြော်ဖို့ဖုန်းမနဲ့တည်းကျွန်တော်ကလည်းရှောင်ပြီးရင်အမလန်းကျွန်တော်ကလည်းနည်းနည်းလေးညိသွားတယ်ပေါ့အဲမှာကျွန်တော်ဆန်းပြလို့လည်းပါပေါ်ကြတာပေါ့အလိုပေါ်တဲ့အချိန်မှဒီရဲတောက်ကတနေ့ထုတ်ပြီးပြစ်လိုက်တယ်ပေါ့နော်ပြစ်တဲ့အချိန်မှာအမကားပေါ်မှာလည်းတည်တည်ရဲတော့ဆင်းပြီးတော့အဲရဲကိုကားထဲမှာခေါ်လိုက်တာပေါ့အဲမှာနှစ်ယောက်ကတော့ပြသွားတယ်ပြန်တယ်တယောက်ကတော့လွတ်သွားတယ်ပေါ့အဲမှာကျွန်တော်ကပြန်လာတယ်ပေါ့နော်အဲကျွန်တော်ပြန်လာတယ်ဒီနေ့တော့နိုင်ကြလေးနိုင်ရမှာကြတော့ဒီစက်က6ဖီပေါ့နော်6ဖီမှာအချုပ်ကတတိနဲ့စစ်သားကရောက်ချက်ထလာပါလာပေါ့နော်အဲ့မှာကြီးရတယ်ဝင်လာပြီးတော့အချက်လားနဲ့တော့ပေါ့ဈေးကြေးလည်းဖြစ်ရှိသွားတယ်ကားလည်းဖြစ်ရှိသွားတယ်အိမ်ကြီးလည်းတနေ့နဲ့ပြည့်တယ်အဲ့လိုဘိုးလည်းထောင်ပေါ်လည်းပြီးတော့ဟိုတတိရှိတဲ့အဲ့လိုဆိုစင်ကိုစပိုင်းလည်းဆူတယ်လူတော့တိမတော်ပေါ့နော်ပြီးရင်အရွာထဲမှာရှိတဲ့ဆိုင်းတွေလည်းထပ်သွားတယ်ဒီရွာထဲကဒီတိုင်းဆန္ဒပြတဲ့အကြိမ်ပဲချုပ်ထားရပါတော့။ပြည်ဆိုရွာထဲမှာရှိတဲ့လူ၆ဦးနဲ့ဖမ်းသွားရပါတော့။တင်းရဲဝင်မျိုးဆွဲကိုဖမ်းသွားတယ်တွေ့ရတယ်။လူငယ်လေးရတဲ့လူကြီးနှစ်ယောက်နဲ့ပေါ့တော့ဆွဲကိုဖမ်းသွားတယ်
။အခုလိုတဲတော်ကြီးရွာကန်တချို့အဖမ်းဆီးခံလိုက်ရတာကိုပြန်လည်လှုပ်ပေးဖို့အတွက်တပင်းမျိုးပေါ်ကပြည်သူတွေရောအခြားနီးဝန်းကျင်ကြီးရွာကပြည်သူတွေပါစစ်ကားတွေနောက်ခြေရာခံလိုက်ခဲ့ပေမဲ့အဆက်ပြတ်သွားခဲ့တယ်လို့တပင်းမျိုးကန်တူက VOA ကိုပြောပါတယ
်စစ်တပ်ကမဲတာအဲတဲတော့ကိုဝင်တယ်ဝင်ပြီးတော့တဲတော့ရွာတွေကိုတနက်ဖောက်တယ်အဲ့ဒီမှာတဲတော့ဆိုတာပဟုထားပါတော့နော်မူကန်ဘက်ကလည်းပိတ်ထားတယ်ကျွန်တော်ဒီညောင်လာဘက်ကလည်းပိတ်ထားတယ်ပေါ့ဗျာကိုဘက်ဒီဘက်ကျွန်တော်တို့လူလူကပိတ်တယ်တပင်းနေဂိုင်းနေညကြီးနေနေပေါ့ဗျာပိတ်ထားတယ်အဲ့ဒီမှာသူတို့ကတပင်းဘက်ကနေရဲကားစစ်ကားအချုပ်ကားသွားတယ်အဲ့ဒီကနေလာပြီးတော့တဲတော့ကိုဝင်ပြီးတော့တနက်တွေဖောက်တယ်ရွာတွေကလူ9ယောက်ဆွဲသွားတယ်ဟိုညောင်လာနဲ့မူကန်နဲ့ကတဲတော့ကိုရောက်နေတဲ့စစ်သားတွေကိုကျွန်တော်တို့ကကိုဘက်ဒီကပိတ်လိုက်တော့သူတို့ကား3စီးနဲ့ရဲကား3စီးနဲ့ကမပြန်ပြန်လို့မရဘူးပေါ့ပြန်လို့မရတဲ့အချိန်မှာတက်ကူခေါ်လိုက်တဲ့စစ်ကားက9စီးနောက်ထပ်ရောက်လာတယ်ရောက်လာတော့အဲဒီကျွန်တော်တို့လာကန်9ဥပါသွားတယ်ကျွန်တော်တို့ကဘေးကနေစောင့်ပြီးတော့ရတဲ့အင်းနဲ့လင့်ရင်ဝင်လူမယ်ဆိုတဲ့အချိုးမျိုးနဲ့ရန်ထားကြတာပေါ့ဗျာသူတို့ခေါ်သွားလို့ကျွန်တော်တို့ကလိုက်ပြီးလူလို့မရတော့ဘူးပေါ့ကွာအခုတော့ကျွန်တော်တို့ပြန်လာပြီပေါ့
လက်ရှိမှာတော့အခင်းဖြစ်ပွားခဲ့တဲ့မူးစုံလန်းကြေးရွာတွေဖြစ်တဲ့ဖုတ်ထန်းတော်တေတော်တရက်ကန်ညောင်လှကြေးရွာပပတ်လေးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေတပ်ဆွဲထားကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ